တော်ရရှိမြခင်ဗျာလေဝါကတိုင်ထက်မှာလူသားတိုင်းအတွက်အသက်ပေးအသီးခံတော်မူခဲ့တဲ့ယေရှုကိုကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်ယုံကြည်ကိုးကွယ်ကြတဲ့ဒီကနေ့ခရစ်ယာန်တွေယေရှုဖျားရဲ့မေတ္တာကရုဏာတော်နဲ့ထိုက်တန်လျော်ညီစွာပြန်လည်ပေးဆပ်နိုင်ကြပါရဲ့လားမပေးဆပ်နိုင်တဲ့အပြင်ယေရှုဖျားရဲ့နာမတော်မြတ်ကိုထိခိုက်စေတဲ့အမှုရာတွေပြုနေကြပါသလားခရစ်ယာန်သင်းအုပ်တရားဟောဆရာတွေခရစ်ယာန်ခေါင်းဆောင်တွေကိုဒီလိုမဟောဒီလိုမပြောနဲ့ဟိုလိုဟောဟိုလိုပြောဆိုပြီးအရက်တွေတိုက်နေကြပါသလားဟိုတုန်းကအဖြစ်နဲ့အခုအဖြစ်ချိန်ထိုးကြည့်နိုင်မဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရစ်ယာန်သမချမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကအာမုတ်နာဂတိချမ်းအခန်းကြီးနဲ့အခန်းငယ်9ကနေအခန်းငယ်16အထိကိုဒီကနေ့သင်သိရတော့ဓမ္မချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်စစ်မှန်တဲ့ခရစ်ယာန်တွေကိုအမိခံခရစ်ယာန်တွေကအယူတွေဆိုပြီးဝိုင်းပယ်ဘေးဖယ်ထားကြပါသလားအာမုတ်နာဂတိချမ်းအခန်းကြီးနဲ့အခန်းငယ်9ကနေအခန်းငယ်16အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြထားပါတယ
်တပန်ထာဝရဘုရားမိန့်တော်မူသည်ကယူရအမျိုးသည်ထာဝရဘုရားစီရင်တော်မူချက်တို့ကိုမဆောင်ပြည့်ညတ်တရားတော်ကိုစွန့်ပြစ်၍ဘိုးဘေးတို့လိုက်ဖူးသောမိစ္ဆာဒိဋ္ဌိအဖြစ်မှားယွင်းသောအပြစ်၃ပါးမကအပြစ်၄ပါးကြောင့်ငါသည်ဒဏ်မပေးဘဲမနေယူရပြည်အပေါ်သို့မိကိုလွှတ်၍ယေရုရှလင်မြို့၏ဘုံပိတ်မှန်တို့ကိုလောင်စေမည်တပန်ထာဝရဘုရားမိန့်တော်မူသည်ကဣသရေလအမျိုးသည်ဖြောက်မတ်သောသူကိုငွေနှင့်၎င်းဆင်းရဲသောသူကိုခြေနှင့်တရံနှင့်၎င်းရောင်းသောအပြစ်ဆင်းရဲသောသူတို့၏ခေါင်းကိုမြေမှုန့်နှင့်ဖုံးလွှမ်းစေခြင်းဟာအလွန်အလိုကြီး၍နှိမ်ချသောသူကိုမတရားသဖြင့်စီရင်သောအပြစ်ငါ၏နာမမြတ်ကိုရှုံချခြင်းဟာအဖနှင့်သားသည်တဦးရီသောမိမကိုပေါင်းဖော်သောအပြစ်ပေါင်ထားသောအဝတ်ကိုခသိန်းသောရစ်ပလင်တို့အနား၌ခင်း၍အိပ်သောအပြစ်ပြောပြင့်ငွေနှင့်ဝယ်သောစပြည့်ရည်ကိုသူတို့ဖျားဤအိမ်၌တောက်သောအပြစ်၃ပါးမကအပြစ်၄ပါးကြောင့်ငါသည်ဒဏ်မပေးဘဲမနေ။သင်သိရသောတမန်ကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာ။ဒါဟာမိတ်ဆွေတို့ပြီးခဲ့တဲ့သင်ခန်းစာမှာကြားခဲ့ရတဲ့ယူဒနဲ့ဣသရီလတို့အတွက်ဆွဲဆိုချက်တွေပဲဖြစ်ပါလေ။အိုးယူဒအမျိုးသားတို့သင်တို့ယူဒအမျိုးတို့သည်ထာဝရဖျားဤစီရင်တော်မူချက်တို့ကိုမဆောင်ထာဝရဘုရားသခင်ချထားပေးခဲ့သောပြည့်ညတ်တရားတော်တို့ကိုစွန့်ပြစ်၍ဘိုးဘေးတို့၏မိစ္ဆာဒိဋ္ဌိလမ်းကိုလိုက်ခဲ့ကြပြီ။ဒါကြောင့်မင်းတို့တိုင်းပြည်နဲ့တကွယေရုရှလင်ဘုံပိတ်မှန်တို့ကိုမိရှုပစ်မယ်။အိုးဣသရေလလူကောင်းသူကောင်းတွေကိုစိတ်ညစ်အောင်လုပ်ဆင်းရဲသားတွေကိုခေါင်းပုံဖြတ်ပြီးတော့လောဘဇောတိုက်နေတဲ့ဒုစရိုက်တွေအဖေနဲ့သားပေါင်းပြီးတော့ညစ်တီးညစ်ပတ်တီးလုပ်နေတဲ့မင်းတို့ဇရိုက်တွေကိုငါသိတယ်။ကယုဏာနဲ့အတနာအညာအတာခေါင်းပါမှုတွေနတ်ပွဲဒီမှာလိုက်ပြီးတော့ကစော်မှုပြီးတော့အချင်းတူးနေတဲ့မင်းတို့တွေကိုလေငါကောင်းကောင်းကြီးအပြစ်ပေးရမယ်တဲ့အဲ့ဒီလိုဖော်ပြပေးခဲ့တဲ့အချက်တွေအပြင်ကျွန်တော်ရဲ့အာမုတ်အနာဂတ်ကျမ်းဟာပြီးခဲ့တဲ့သင်ခန်းစာအရာမိမိတိုင်းကြီးမိမိလူမျိုးအပေါ်မှာပြန်ပြီးတော့ကြော့နေပြီမိမိတိုင်းကြီးမိမိလူမျိုးအပေါ်မှာပြန်ပြီးတော့အပြစ်ဒဏ်စီရင်ဖို့အလှည့်သင့်နေခဲ့ပြီဆိုရကိုထင်ရှားပြတ်သားစွာဖော်ပြပေးခဲ့ပြီးပါပြီမှန်ပါတယ်အခန်းကြီးတက်မှတုန်းကဆိုရင်ဣသရေလရဲ့အပြစ်ဒဏ်ကိုမဆို့မပို့လောက်ကလေးပဲအဖန်ပြစ်ဏ္ဍံပြုတ်အပြီးနောက်ပိုင်းမှာတခြားသောပတ်ဝန်းကျင်နိုင်ငံတွေကသာအဓိကထားရင်းနဲ့ပြင်းပြင်းထန်ထန်အပြစ်ပေးခဲ့တဲ့အကြောင်းကိုအနာဂတ်ပြုတ်ဖော်ပြပေးခဲ့ပါတယ်။ဟုတ်ပါတယ်။ဣသရေလနိုင်ငံရဲ့ပတ်ဝန်းကျင်ကယန္တုနိုင်ငံတွေပဲဖြစ်ခဲ့ပါတယ်။အခုအခန်းကြီး2မှာကျတော့အခန်းကြီး1ကလက်ကျန်အဖြစ်နဲ့တိုင်းတစ်ပါးတနိုင်ငံဖြစ်တဲ့မောဘပြည်ကိုဆက်လက်အပြစ်တင်ရင်းနဲ့အနာဂတ်ပြုတ်အပြီးမှာအခုမိတ်ဆွေတို့ကြားခဲ့ရတဲ့အတိုင်းပဲယူရနဲ့ဣသရီလစီကိုဥတီကျပြောင်းလိုက်တယ်။မြားဥလှည့်လိုက်တယ်ဆိုတာကိုတွေ့ရခြင်းပါ။မိတ်ဆွေကျွန်တော်ကတော့အခုပရောဖက်ကြီးအာမုတ်ရောက်ရှိနေတဲ့ဣသရီလနိုင်ငံကဣသရီလလူအုပ်ကြီးတစ်ခုလုံးပထမပိုင်းသူများနိုင်ငံတွေအတွက်ကြားရတဲ့အနာဂတ်တွေကြောင့်ဟဲဟဲဟဲဟဲနဲ့ဖြစ်နေရကနေပြီးတော့သူတို့ဣသရီလကိုအခုလိုတဲ့တဲ့ကြီးထိတဲ့အချိန်ဘလောက်များဟာကနေဟဲကနေဖြစ်သွားကြမယ်ဟင်ကနေဖြစ်ကုန်ကြမယ်နဖူးလက်နဲ့ရိုက်ပြီးတော့စိတ်ညစ်ကုန်ကြမယ်ဆိုတာကိုတွားပြီးတော့မြင်အောင်မိပါ रे မှန်ပါ रे အဲ့ဒီလိုကို့အနာဘော်ကိုဒုတ်ကြတဲ့အချိန်မျိုးမှာဆိုရင်ကျွန်တော်အပါအဝင်မိတ်ဆွေတို့အပါအဝင်လူသားအပေါင်းတို့ဟာဒီလိုပဲဖြစ်တတ်တာကိုတွားပြီးတော့စဉ်းစားမိပါ रे မိတ်ဆွေအပေါင်းတို့ဘယ်လိုပဲပြောပြောပရောဖက်ကြီးအာမုတ်ကနေတဆင့်ပြစ်တင်ကြိမ်မောင်းခြင်းတွေဟာအချောက်တိုက်ဘယ်နည်းနဲ့မှမဟုတ်ပါဘူးအသလွတ်ဘယ်လိုမှမဟုတ်ပါဘူးခိုင်လုံတဲ့အကျိုးအကြောင်းတွေနဲ့ဖြစ်တယ်ဆိုတာတွေ့ကိုဒီကနေ့သင်ခန်းစာတွေဟာစတင်ဖော်ပြသွားတော့မှာပါဒါကြောင့်မလို့အာမုတ်အနာဂတ်ကျမ်းအခန်းကြီး1အငယ်9ရဲ့ဖော်ပြချက်ကိုစတင်နาศင်ကြည့်ကြပါစို့အာရစ်ပင်အရက်နှင့်အမျှမြင့်၍သပိတ်ပင်ကဲ့သို့ခိုင်မာသောအာမောရိအမျိုးကို သင်တို့ရှိမှငါပယ်ရှား၍အထက်၌သူ၏အသီးကို၎င်းအောက်၌သူ၏အမြစ်ကို၎င်းငါဖျက်ဆီးပြီ။တေကောဆိုတဲ့ယူဒပြည်ယေရုရှလင်၏အရှိတောင်အရအေရုံပင်လယ်ဘက်အထိကျယ်ဝန်းတဲ့ဖုံးဆိုးမြေဂန္ဓာယအဆက်ကကြီးတော်သာနွားသူစိတ်ကြောင်းတဲ့လူစပြစ်တို့သဖန်းတို့ပိုးစာသီးတို့ဆွတ်ပြီးတော့အသက်မွေးဝန်းကြောင်းရာကနေပြီးတော့ပရောဖက်ကြီးဖြစ်လာတဲ့လူနော်။အဲ့ဒီလူအာမုတ်ဟာဖျားပေးတဲ့အရေးအချင်းနဲ့ပြောင်ပြောင်မြောက်မြောက်တောက်တောက်ပပအတော်ရှိလာတယ်ဆိုရကူဒီအပိုင်းမှာထင်ရှားပြတ်သားစွာမြင်ရပါတယ်ဟုတ်ပါတယ်မိတ်ဆွေတို့အလွန်ကောင်းမွန်တဲ့အတိတ်သမိုင်းကဖြစ်ရမှန်တွေ့ကိုလူမျိုးတော်ဣတရီလပြန်လဲအမှတ်ရလောက်အောင်သူ့ရဲ့အဆူအဖွဲဟာနူးညံ့သိမ်မွေ့တယ်လင်္ကာရသမြောက်နေတယ်ဆိုရကူတွေ့ရပါတယ်အာရစ်ပင်အရက်နှင့်အမျှမြင့်၍သပိတ်ပင်ကဲ့သို့ခိုင်မာသောအာမောရိအမျိုးကိုသင်တို့ရှိမှငါပယ်ရှား၍အထက်၌သူ၏အသီးကို၎င်းအောက်၌သူ၏အမြင့်ကို၎င်းငါဖျက်ဆီးပြီတဲ့မြင့်မတ်တဲ့နေရာမှာအာရစ်ပင်ခိုင်မာတဲ့နေရာမှာကျတော့သပိတ်သက်သာဤကဲ့သို့ကြီးကျယ်ထင်ရှားလှပါသောအာမောရိလူအများကိုငါပယ်ရှား၍သီးကင်းချွေလှုပ်သူတို့၏အမြင့်ကိုပင်ငါပြုတ်စီခဲ့ပါပြီဒါဟာမင်းတို့ရဲ့အတိတ်ကာလကမင်းတို့ဣသရီလလူမျိုးတော်အတွက်ငါဤဆောင်ရွက်ချက်ပဲတဲ့ပြက်ပြက်သားသားရှိလွန်းလှပါတယ်နော်သမိုင်းကဘယ်လိုမှမေ့မရနိုင်တဲ့ဖြစ်ရမှန်ကြီးတွေပါပဲဟုတ်ပါတယ်မိတ်ဆွေတို့မြေကြီးနဲ့မြေကြီးတစားလောကရနဲ့လောကသားတို့ကိုပိုင်ဖအုပ်ဆိုးတော်မူတဲ့အဖဖျားသခင်ဟာသူ့စိတ်ကြိုက်သူပြုပြင်ပြီးတော့မြေအုပ်တို့ကိုဖြိုချကြောက်သစ်ကြောက်သားနဲ့ခင်မားကိုတိဆောက်ပေးခဲ့ပါကြောင်းကိုကျွန်တော်ဘယ်လို့မှမေ့ပြစ်လို့မရနိုင်ပါဘူးဒီစัจ java လအနန္တသူ့ပိုင်နေမဟုတ်ဘူးလားလူသားတို့အချင်းချင်းကြားမှာဒီဖြစ်ရတဲ့ကိုကျွန်တော်တို့ကစဉ်းစားပြီးတော့ရက်ဆက်တယ်လို့မျက်နှာလိုက်တယ်လို့ကြမ်းတယ်ရမ်းတယ်လို့ကိုယ့်ရှိတော်နဲ့ကိုယ့်နှလုံးသားခံစားချက်အသီးသီးနဲ့ကိုပြောလို့ရခြင်းရမယ်ကောက်ချက်ဆွဲလို့ဖြစ်ချင်ရင်ဖြစ်နိုင်ပါ रे ဒါပေမဲ့အဖဖျားသခင်ကိုတော့တွားမလုံနဲ့အဲ့ဒီလိုသီးကင်းချွေလှုပ်အမြင့်ပြုတ်တဲ့အထက်မှာကိုပါမသွားဖို့သာနာနာဆူတောင်းဖို့လိုလိမ့်မယ်သူစီမှာကိုဘဝကိုကိုအကျွင့်မဲ့အနှံပုံအပ်ထားဖို့လိုလိမ့်မယ်လို့ကျွန်တော်ဒီအပိုင်းမှာပြောချင်ပါ रे မိတ်ဆွေတော်တတ်ရှင်အပေါင်းတို့အာမောရီတဲ့နော်အဲ့ဒီလူမျိုးကြီးကိုအဖဖျားသခင်ဟာခါနန်ဒေသမှာနှစ်ပေါင်းအနည်းဆုံး420ကောင်းစားခွင့်ပေးတယ်ကြည်ကြေခွင့်ပေးတယ်ရှင်သန်စွာနေထိုင်ခွင့်ကိုပေးသနာတော်မူခဲ့ပါတယ်အဲ့ဒီလိုရှင်သန်ခွင့်ပေးမယ်မဖြက်စီသေးဘူးတနည်းအားဖြင့်ကောင်းကြီးပြုထားနှင့်အုံးမယ်ဆိုတဲ့အချက်ကိုလေအာဗြဟံရဲ့ခေဣသရေလတွေအီဂျစ်ဆိုတဲ့အေဂုတ်ထုနိုင်ငံကိုရောက်သွားပြီးတော့အမှန်တကယ်ကျွမခံရခင်နှစ်ပေါင်းများစွာကတည်းကကြိုကြိုတင်တင်ဗျာဒိတ်တော်ရှိခဲ့တယ်ဆရာကိုကျွန်တော်တို့အလေးအနက်သတိပြုမိဖို့လိုပါတယ်ဒါတွေကိုအောပွဲကောင်းလောက်အောင်ဖော်ပြပေးခဲ့တာဟာကပ္ပဦးကျမ်းမှာကတည်းကဖြစ်ပါတယ်ဟုတ်ပါတယ်ကပ္ပဦးကျမ်းအခန်းကြီး15မှာကလေးကရှင်းရှင်းလင်းလင်းပြတ်ပြတ်သားသားတွေ့ကြရပြီးသားပါအဲ့ဒီကပ္ပဦးကျမ်းအခန်းကြီး15ရဲ့အငယ်7ကနေစပြီးတော့ဖတ်ကြည့်မယ်ဆိုရင်အခုလိုတွေ့ရကြောင်းပါနေဝင်သောအခါအာဗြဟံသည်ကြီးသောအိတ်ချင်းဖြင့်အိပ်ပျော်လျက်ထူသောမှောင်မိုက်နှင့်တွေ့၍ထိတ်လန့်ခြင်းသို့ရောက်လေ၏ထာဝရဘုရားကလည်းသင်၏အမျိုးအနွယ်သည်သူတစ်ပါးပိုင်သောပြည်၌ဧည့်သည်ဖြစ်ကြသဖြင့်သူတစ်ပါးတို့၌ကျွန်ခံခြင်းနှိမ့်ဆက်ညှင်းဆဲခြင်းကိုအနှစ်400ပလုံခံရကြလိမ့်မည်ကိုအမှန်သိမှတ်လောဣသရေလဆိုပြီးတော့ဖြစ်ပေါ်လာမယ့်လူမျိုးတော်ဟာဖြင့်အေဂုတ်ထုနိုင်ငံလို့ခေါ်တဲ့အီဂျစ်နိုင်ငံကြီးစီမှာတွားပြီးတော့နှစ်ပေါင်း400ကျွန်ခံရမယ်ဆိုတာကိုအခုလိုအဖဖျားသခင်ကြိုတင်ပြီးပြောခဲ့တာပါမပြီးသေးပါဘူးအဲ့ဒီလိုကျွန်ပြုတ်သူအေဂုတ်ထုတွေကိုဒံပေးပြီးတဲ့နောက်သူတို့တွေစီကနေဤပြည်သို့ဆိုပြီးတော့ဖော်ပြထားတဲ့ခါနန်ဒေသကိုပြန်လာကြရမယ်လွမြောက်သောလူမျိုးအဖြစ်ကောင်းကြီးခံပြီးပြန်လာရမယ်ဆိုတဲ့သဘောပေါ့ခန္ဓာန်ဒေသမှာရှိနေတဲ့အာမောရိလူမျိုးတွေကိုတော့ငါနှင်ထုတ်ပြစ်မယ်ဒါပေမဲ့အခုလော့စိတ်အချိန်မှာတော့သူတို့စီမှာအပြစ်ဒုစရိုက်တွေဟာမများသေးတဲ့အတွေ့အဲ့ဒီနှစ်400တိုင်အောင်ငါသူတို့ကိုခန္ဓာန်ဒေသမှာထားရှိအောင်မှဖြစ်တယ်ဆိုတာကိုအခုလို့ဆက်လက်ဖော်ပြပေးလိုက်ပြန်ပါတယ်ကျွန်တော်ယင်တဲ့မှာတော့အလွန်အလွန်နည်းနည်းလှပါသောအတိတ်ပင်များကိုဆောင်ကျင်းထားတယ်လို့ဒီအပိုင်းမှာခန်းစားမိပါတယ်မိတ်ဆွေတို့ဆက်ကြည့်ပါထာဝရဘုရားကလေသင်အမျိုးအနွယ်သည်သူတစ်ပါးပိုင်သောပြည်၌ဧည့်သည်ဖြစ်ကြသဖြင့်သူတစ်ပါးတို့၌ကြွန်ခံခြင်းနှိမ့်ဆက်ညှင်းဆဲခြင်းကိုအနှစ်400ပတ်လုံခံရကြလိမ့်မည်ကိုအမှန်သိမှတ်လောသူတို့ကိုစေခိုင်းသောလူမျိုးကိုလည်းငါစီရင်မည်ထိုနောက်မှသူတို့သည်များစွာသောဥစ္စာနှင့်ထွက်ကြလိမ့်မည်သင်သည်ဘိုးဘေးတို့ထံသို့ငြိမ်ဝှက်စွာသွားရလိမ့်မည်အသက်ကြီးရင်လျက်သင်ကြိုခြင်းကိုခံရလိမ့်မည်လူမျိုး40လွန်သောအခါသူတို့သည်ဤပြည်သို့ပြန်လာကြလိမ့်မည်အာမောရိအမျိုးသားတို့ဤဒုစရိုက်အပြစ်သည်မစုံလင်သေးဟုအာဗြဟံအားမိန့်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်ရဲ့သမိုင်းဖော်ပြချက်တွေဟာခက်ခဲနေနေတဲ့ကြားတွေကပဲအဖြေတွေဟာရှင်းမနေဘူးလား အာမောရီဆိုတဲ့ခါနန်ဒေသကလူသားတွေဟာသူတို့ကိုနှင်မထုတ်ခင်အထိနှစ်ပေါင်း400ကျေးဇူးတော်ကိုခံစားရတယ်ဆိုတာကမြေကြီးနဲ့မြေကြီးသားလောကရနဲ့လောကသားတို့ကိုအကျွင့်မဲ့အာနာတော်နဲ့ပိုင်သသူအဖဖရာသခင်ရဲ့ဂယုနာတော်တက်တက်ပဲဆိုတာမသိသာနေစေဘူးလားလို့ကျွန်တော်ဒီအပိုင်းမှာမေးချင်ပါတယ်မိတ်ဆွေအပေါင်းတို့ဂရိတော်အတိုင်းလူမျိုးတော်ဣသရေလတို့အတွေ့အဲ့ဒီကျွန်ပြုတ်တဲ့သူအီဂျစ်အေဂုတ်ထုနဲ့ခါနန်သားအာမောရီတွေကိုအဖဖရာသခင်ဘယ်လိုစီရင်ပစ်ခဲ့တယ်ဆိုတာကိုနောက်ထပ်ရှေလျားတဲ့သမိုင်းဂန္ဓာကြီးတစ်ခုရဲ့အလွန်မှာအခုလိုကျွန်တော်တို့ပြန်ပြီးတွေ့ရပြန်ပါတယ်ဟုတ်ပါတယ်နှစ်ပေါင်းများစွာကြာချပြီးတဲ့နောက်ယောရှုမှတ်စာအခန်းကြီး24အငယ်6မှ8အတွင်းမှာကျွန်တော်အခုလိုပြန်လည်တွေ့ရခြင်းဖြစ်ပါတယ်ခမ်းမန်းကြီးအယဣသရေလလူမျိုးတော်ရဲ့လို့မဖြစ်ခင်အာဗြဟံမှယာကုပ်စီတို့သွားတဲ့နှစ်ပေါင်း100လောက်ရှိလိမ့်မယ်လို့ကျွန်တော်တွက်ပါတယ်။အဲ့ဒီနောက်ပိုင်းကျွန်ခံရသောနှစ်420ဆိုတော့နှစ်ပေါင်း920လောက်ကြာချပြီးတဲ့အချိန်မှာတွေ့ရတဲ့ယောရှုမှတ်စာဖြစ်ပါတယ်။ယောရှုမှတ်စာအခန်းကြီး24အငယ်6မှ8ထိုတို့သင်တို့အဖများကိုအေဂုတ်ထုပြည်မှငါနှုတ်ဆောင်သဖြင့်သူတို့သည်အေဒုံပင်လယ်သို့ရောက်၍ယူဒလူတို့သည်ယထာနှင့်မြင်းစည်းသူရဲ့ပါဖြင့်ထိုပင်လယ်တိုင်အောင်လိုက်ကြ၏။ထာဝရဘုရားကိုအဟစ်သောအခါသင်တို့နှင့်အေဂုတ်ထုလူတို့စက်ကြားမှမှောင်မိုက်ကိုငါထား၍သူတို့ကိုပင်လယ်ရေလွှမ်းမိုးစေ၏။အေဂုတ်ထုပြည်၌ငါပြုသောအမှုကိုသင်တို့သည်ကိုယ်တိုင်မြင်ကြပြီ။တော၌လည်းကာလကြာမြင့်စွာနေရကြ၏။နောက်တဖန်ယော်ဒန်မြစ်အရှိတ်ဘက်၌ရှိသောအာမောရိလူတို့ပြည်သို့သင်တို့ကိုငါပို့ဆောင်၍သူတို့သည်စစ်တိုက်သောအခါသူတို့ကိုသင်တို့လက်၌ငါအပ်၍သူတို့မြေကိုသင်တို့သည်သိမ်းယူကြ၏သူတို့ကိုသင်တို့ရှေ့မှငါတုတ်တင်ပယ်ရှင်းလေ၏စဉ်းစားသာကြည့်ကြပြီတော့မိတ်ဆွေတို့အာမောရိတို့ကိုဣသရေလတွေစစ်နိုင်တယ်ခါနန်ကိုအပိုင်စားရတယ်ဆိုတာတွေ့ဟာအဆင့်ဆင့်သောသမိုင်းမှတ်တမ်းတွေအရအဖဖျားသခင်ပြုတော်မူတဲ့ဂျေဇုတသက်ပဲဖြစ်တယ်။အဖဖျားသခင်အလိုတော်ရှိလို့ချမှတ်ပေးလိုက်သောကောင်းကြီးတွေတသက်သားလျင်ဖြစ်ခဲ့တယ်ဆိုတာတွေ့ကိုကျွန်တော်ဘယ်လို့မှမငင်းနိုင်အောင်တွေ့ရပါတယ်။ဒါကိုလူအမြင်လူအတွေ့နဲ့သာဆိုရင်တော့လူကိစ္စပဲလို့ကျွန်တော်ကထင်ကြလိမ့်မယ်။ဣသရေလတွေကပဲတော်တယောင်ယောင်အာမောရိတို့အေဂုတ်ထုတို့ကပဲလျှော်တယောင်ယောင်စသဖြင့်ပေါ့။ဘသူဘဝကပို့ပြီးတော့အပြစ်ကြီးလို့ဘသူဘဝကတော့မြင့်မြတ်လို့ဆိုတဲ့လူအတွေးအခေါ်တွေနဲ့တွေးကြမှာအသေးချာပဲပေါ့တနည်းအားဖြင့်လူအဆုံးအဖြတ်တွေဟာရည်စရာကောင်းလောက်အောင်လူသားရဲ့နှလုံးသားထဲမှာအုံနောက်ထဲမှာတော့ပေါ်နေမှာပဲလို့ကျွန်တော်တွေးမိပါတယ်တခုမှမဟုတ်ပါဘူးအဲ့ဒီယောရှုမှတ်စာမှာပဲအဖဖျားသခင်လူသားတို့သိအောင်လို့ဖော်ပြပေးလိုက်တဲ့အချက်ကလေးဟာနောက်ဆက်တွဲကလေးအဖြစ်ရှိနေသေးတယ်ဆိုတာကိုကျွန်တော်ခြံမထားပြရစေနဲ့ဟုတ်ပါတယ်ယောရှုမှတ်စာအခန်းကြီး24အငယ်73တစ်ချက်ကလေးကိုပဲကြည်ပါ။သင်တို့မလုသောမြေမတည်သောမြို့တို့ကိုငါပေး၍သင်တို့သည်နေရကြ၏။ကိုယ်တိုင်မဆိုင်သောစပြည့်ဥယင်တန်လွင်ဥယင်တို့ကိုစားရကြသည်ဟုထာဝရဘုရားအမိန့်တော်ရှိ၏။ကဲဣသရေလတွေခါနန်နိုင်ငံသစ်တည်တာဟာဣသရေလတွေတော်လို့တက်လို့လားအာမောရိတွေလျှော်လို့လားမဟုတ်ဘူး။အဖဖျားသခင်အလကားပေးလိုက်တဲ့ကောင်းကြီးမင်္ဂလာသာဖြစ်ပါတယ်။မေဆွေအပေါင်းတို့ဒီအကြောင်းတွေကိုသာအသေးစိတ်ပြောနေမယ်ဆိုရင်ပြောလို့မကုန်နိုင်လောက်အောင်ကျေပြန့်သွားလိမ့်မယ်နည်းနည်းသွားလိမ့်မှာဖြစ်ပါတယ်ဒါကြောင့်မလို့အာမုတ်အနာဂတ်တီကိုပဲဆက်ပြရစီမေဆွေအပေါင်းတို့အခုအချိန်မှဆိုရင်အဲ့ဒီအတိတ်ကာလကအာမောရိအကြောင်းကိုပြန်ပြီးတော့ဖော်ပြတဲ့နေရာမှာအဖဖျားသခင်ဟာသူတို့ကိုမျိုးဖြုတ်တော်မယ်သူတို့ကိုသုတ်သင်ရှင်းလင်းတော်မယ်ဆိုတဲ့အနာဂတ်တီကိုအာမုတ်မှတဆင့်ဖော်ပြခြင်းမရှိပါဘူးဖော်ပြဖို့လည်းမလိုပါဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအာမောရိဟာမျိုးပြုတ်သွားခဲ့ပါပြီဟုတ်ပါတယ်ဒါကြောင့်မလို့အခုအပိုင်းမှာအာမောရိအမျိုးပြုတ်ခဲ့ပြီဆိုတာကိုသာအာမုတ်အနာဂတိဟာဖော်ပြလျက်ရှိနေပါတယ်အာရိပင်အရက်နှင့်အမျှမြင့်၍သပိတ်ပင်ကဲ့သို့ခိုင်မာသောအာမောရိအမျိုးကိုသင်တို့ရှေ့မှာငါပယ်ရှား၍အထက်၌သူ၏အသီးကို၎င်းအောက်၌သူ၏အမြစ်ကို၎င်းငါဖျက်ဆီးပြီတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဘသူမှမငင်းနိုင်တဲ့သမိုင်းမှန်ဖြစ်ပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ရဲ့ခေတ်ကာလမှာအထက်ကဖော်ပြခဲ့ပါသောမောဘအခုဖော်ပြနေပါသောအာမောရိအဲ့ဒီလူမျိုးအကုန်လုံးတို့ဟာဘယ်သမိုင်းအချို့အကွေမှမှမတွေ့ရတော့ဘဲရှင်းရှင်းပြောက်ကွယ်သွားကြရရှာပါပြီ။ဒါဆိုရင်အဲ့ဒီမောဘကိုကျွန်တော်ဘယ်မှာတွေ့နိုင်ပါသလဲ။ခရစ်တော်ကိုစစ်စစ်မျှော်ကြည့်ပါ။မောဘပြည်သူရုသရဲ့သွေးတဆက်ပါဝင်ခဲ့တယ်ဆိုတာကိုကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြပြောဆိုခဲ့ပြီးပါပြီ။အခုလောလောဆယ်အာမုတ်ပြောနေတဲ့အာမောရိကိုရောဘယ်မှာကျွန်တော်တို့တွေ့နိုင်မယ်ထင်ပါသလဲကယ်တင်ရှင်သခင်ခရစ်တော်စီမာပဲတွေ့ရလိမ့်အောင်မယ်လို့ကျွန်တော်ပြတ်ပြတ်သားသားပြောချင်ပါ रे မှန်ပါတယ်မိတ်ဆွေအပေါင်းတို့ယောရှုဥဆောင်တဲ့ဣသရေလတပ်ကြီးတွေဟာ အာမောရိတွေဖြစ်တဲ့ယေရီခေါမြို့နဲ့တခြားမြို့ကြီးတွေကိုတိုက်ခိုက်ပြီးတော့ခါနန်ကိုအပိုင်စားရတဲ့အချိန်အာမောရိတဲကဖျားသခင်ကိုပြောင်းလဲကိုးကွယ်လာသူမိမ့်မပြက်တယောက်ရှိခဲ့ဘူးလေရဲ့သူကတော့ပြည်တစားဆိုတဲ့အင်မတန်ဘဝအပြည့်မှောင်ကြနေသူရှက်ကြောက်ဖွယ်လီလီဖြစ်ခဲ့သူရာခပ်ဆိုတဲ့မိမတယောက်ပဲဖြစ်ပါတယ်အဲ့ဒီလောက်အထိမျိုးယိုအာမေရိသမိုင်းအရာအပြည့်ဒုစရိုက်အောက်မှာရှက်ခမန်းလီလီဆိုတဲ့ရာခပ်ဟာဣသရေလအမျိုးသားဆာလမုန်နဲ့အိမ်တောင်ကြခဲ့တယ်သူတို့ကနေတဆင့်ဘောဇဆိုတဲ့လူယိုးလူကောင်းတယောက်ကိုဖွားမြင်ခဲ့ခြင်းဖြစ်တယ်အဲ့ဒီနောက်ဒီဘောဇဟာမောဘပြည်သူမုတ်ဆိုးမကလေးရုသနဲ့ဆက်လက်အိမ်တောင်ကြခဲ့ခြင်းဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်ဒီသမိုင်းကြောင်းမှာပြန်ပြီးတွေ့ရမှာဖြစ်ပါတယ်ရှားဖွေလေးတွေ့ရှိလေးဆိုတဲ့အလွန်နဲ့နဲ့သောခရစ်တော်ကြီးသမိုင်းကြောင်းဖြစ်ပါတယ်မှန်ပါတယ်အဲ့ဒီသမိုင်းဟာတိတ်ပြီးတော့လှလှပပမရှိဘူးလို့ကျွန်တော်ခံယူခြင်းစရာဖြစ်ပါလိမ့်မယ်မဖြစ်ကြပါနဲ့အဲ့ဒီမျိုးယိုးမှတဆင့်ဒါဝိဒ်မင်းမျိုးဟာဆင်းသက်လာပြီးတဲ့နောက်အဲ့ဒီမင်းမျိုးဒါဝိဒ်စီကမှသာလျှင်ကယ်တင်ရှင်သခင်ခရစ်တော်ဟာလူစားတိကိုခံယူခဲ့တဲ့အကြောင်းရှင်းနေအောင်တက်သေးရှိပါတယ်။အဲ့ဒီသက်သေသာရကကိုရှင်မသက်ခရစ်ဝင်ဏိဒန်းပိုင်းမှာပြန်ပြီးတော့ကြည်ပါ။ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး1အငယ်1မှ6အတွင်းမှာအခုလိုတွေ့ရပါတယ်။အာဗြဟံနှင့်ဒါဝိဒ်တို့မှဆင်းသက်တော်မူသောယေရှုခရစ်၏ဆွေတော်စင်မျိုးတော်ဆက်စီရင်ဟူမူကားအာဗြဟံသာဣဇက်ဣဇက်သားယာကုပ်ယာကုပ်သားယူဒမှစ၍ညီနောင်တစုယူဒသည်မိမိခင်ပွန်းတာမာတွင်မြင်သောသားဖာရက်နှင့်ဇာရဖာရက်သားဟေဇရုန်ဟေဇရုန်သားအာယံအာယံသားအမိနဒတ်အမိနဒတ်သားနာရှုံနာရှုံသားဆာလမုန်ဆာလမုန်သည်မိမိခင်ပွန်းရာခတ်တွင်မြင်သောသားဘောဇဘောဇသည်မိမိခင်ပွန်းယူဒတွင်မြင်သောသားအောဘက်အောဘက်သားယေရှေယေရှေသားဒါဝိဒ်မင်းကြီးသည်ဒါဝိဒ်မင်းကြီးသည်ဥရိယာ၏ခင်ပွန်းဖြစ်ပူးသောမိမတွင်မြင်သောသားရှောလမုန်ရှောလမုန်သားယောဘောင်ယောဘောင်သားအဗိယာတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒါဟာကယ်တင်ရှင်သခင်ခရစ်တော်ပေါ်ထွန်းမဲ့မျိုးယိုးပဲဖြစ်ပါတယ်ကယ်တင်ရှင်သခင်ရဲ့လူစားတီဆရာဟာဒါဝိဒ်မင်းဆက်ကနေပေါ်ထွက်ရမယ်ဆိုတဲ့အတိုင်းပဲယူရာအမျိုးအနွယ်ဒါဝိဒ်မင်းဆက်မှနေပြီးတော့သခင်ခရစ်တော်ပေါ်ထွန်းလာရခြင်းဖြစ်ပါတယ်အဲ့ဒီယူရာအမျိုးအနွယ်ဟာဟိုးအခေါင်ဖျားကစပြီးတော့ဣသရေလဟူသည်အပြစ်တွေနှင့်သာအစဉ်ရှင်တွဲနေသောလူသားတို့၏ကြားမှပာမန်လူသားတို့၏အဆက်အနွယ်သာလျှင်ဖြစ်သည်။ဘုရားသခင်သည်လူသားတို့၏ကြင်မြောင်သေးသိမ်သောအစွဲနှင့်အယူအဆများကိုထင်ရှားစွာမှတ်တမ်းပြုစေလျက်ထိုအမျိုးအနွယ်ဒေ၌တမင်လူစားတိကိုခံယူလျက်အပြစ်လူပေါင်းအတွင်သက်ဆင်းခဲ့ခြင်းဖြစ်သည်ဆိုတဲ့သစ္စာတရားကိုဓမ္မသမိုင်းစာမျက်နှာတွေဟာရှင်းနေအောင်ဖော်ပြထားခဲ့ပြီဖြစ်ပါတယ်။မေဆွေတို့တရှင်အပေါင်းတို့ဣသရေလဆိုတဲ့ရွေးကောက်တော်မူသောလူမျိုးတစ်ခုဟာအခုကျွန်တော်ရဲ့ပြစ်ဆုတ်ပံအချိန်ကာလအထိမပြောက်ကွယ်နိုင်သလိုတမိုင်းရဲ့ဏိကုံအဖဖခင်သခင်ကြွလာပေါ်ထွန်းမဲ့အချိန်ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ဦးဆောင်မဲ့ကောင်းကင်နိုင်ငံတော်တည်ချိန်တိုင်အောင်လဲဘယ်တော့မှမပြောက်ကွယ်နိုင်ပါဘူးသူနဲ့ပတ်သက်တဲ့သီးသန့်ဗျာဒိတ်တီပရိညင်တော်တွေနဲ့အတူလူသားအလုံးတို့ရှေ့ကဓမ္မတမိုင်းစင်မြင့်ဘောမှာဒီလူမျိုးတော်ဟာဆက်လက်ပြီးရှင်သန်ရမယ်တော်ဝင်တွေထမ်းဆောင်သွားကြရမယ်ဆရာဟာအဖေအချာပဲဖြစ်နေပါလေအခုချိန်မှဆိုရင်နှုတ်ကပတ်တော်အရာသူ့ကိုခါနန်ပြည်မှနေရာချထားဖို့အတွက်အာမောရိဆိုတဲ့လူမျိုးရဲ့သမိုင်းမောဘဆိုတဲ့လူမျိုးရဲ့သမိုင်းတွေကိုတော့အဖဖျားသခင်ဟာမြေမြုပ်ပစ်လိုက်ပြီမြုပ်နှံပစ်လိုက်ပြီဆရာကိုအာမုတ်အနာဂတ်တိမှတဆင့်ကျွန်တော်ခန်းစားနားလည်လျက်ရှိနေရပါတယ်ဒီသမိုင်းဖြစ်စဉ်တို့အပေါ်မှာသင်ငန်းစာတွေယူရင်းနဲ့ဣသရေလလူမျိုးတွေဟာလေဘလောက်များအဖဖျားသခင်နဲ့ထိုက်တန်တယ်မထိုက်တန်ဘူးကောင်းမြတ်သောလူမျိုးဟုတ်တယ်မဟုတ်ဘူးဆိုရကိုဆက်လက်ဆင်ခြင်ကြပါအောင်စို့အာမုတ်နာဂတိကျမ်းအခန်းကြီး2အငယ်10နဲ့17ကိုအငယ်6ကိုပါပူတွဲပြီးတင်ပြပါရစေအာရစ်ပင်အရက်နှင့်အမျှမြင့်၍တပိတ်ပင်ကဲ့သို့ခိုင်မာသောအာမောရိအမျိုးကိုသင်တို့ရှိမှငါပယ်ရှား၍အထက်၌သူ၏အသီးကို၎င်းအောင်၌သူ၏အမြင့်ကို၎င်းငါဖျက်ဆီးပြီ။သင်တို့ကိုအေဂုတ်သူပြည်မှနှုတ်ယူ၍အာမောရိပြည်ကိုဝင်စားစေခြင်းဟာအနှစ်40ပတ်လုံးတော၌ပူဆောင်ပြီ။သင်တို့သားအချို့ကိုပရောဖက်အရာလူလင်အချို့ကိုနာဇရိလူအရာ၌ငါခံထားပြီ။အိုဣသရေလအမျိုးသားတို့ဤစကားမှန်သည်မဟုတ်လောဟုထာဝရဘုရားမေးတော်မူ၏။ဒီအပိုင်းကလေးကိုဖတ်ရင်းနဲ့ကျွန်တော်ယဉ်တဲ့မှအလွန်လှုပ်ရှားစွာခံစားမိပါတယ်။အေဂုတ်သူဆိုတဲ့ကျွန်းလောင်းရိပ်ကနေမင်းတို့ကိုငါထုတ်ဆောင်ပေးခဲ့တယ်။ကျွန်းဘဝကလွတ်မြောက်စေခဲ့တယ်ပေါ့။ပြီးတော့နှစ်40တောကြီးကန္တရာမှာကျင်လေခဲ့ရပြီးတဲ့နောက်အာမောရိဆိုတဲ့လူမျိုးတွေလွှမ်းမိုးနေခဲ့ပါတော့ခါနန်ပြည်ကိုမင်းတို့ကိုငါဝင်စားစေတယ်။အဲ့ဒီလိုကိုမြီကိုရာကိုနိုင်ငံတော်ဆိုပြီးတော့အခိုင်အခန့်မင်းတို့ထူထောင်ပြီးတဲ့အခါမှာ မင်းတို့လူအဖွဲ့အစည်းအတွင်းကနေပြီးတော့ငါဖျားသခင်ဤလူမျိုးရွေးကောက်တဲ့ယေပရောဟိတ်များအဖြစ်ငါကိုကူးကွယ်ဖို့ငါရဲ့အမှုတော်ကိုဆောင်ရွက်စေဖို့ရန်အတွက်ငါကောင်းကြီးများကိုဆက်ပြီးပေးခဲ့ပါတယ်ဟုတ်ပါသလားမဟုတ်ဘူးလားမင်းတို့စဉ်းစားကြပါတဲ့မိတ်ဆွေအပေါင်းတို့တခုမှမငင်းနိုင်တဲ့တစ္ဆာတရားတွေကြီးပဲဖြစ်ပါလေဒီမေကွန်းရဲ့အနောက်မှာအဖဖျားသခင်သိစေခြင်းတဲ့အချက်တွေလူမျိုးတော်နဲ့တကွလူမျိုးတော်ရဲ့သမိုင်းကိုအားဖြည့်ပေးရတဲ့လူသားတွေတခြားတစ်ပါးသောလူမျိုးတွေပြီးတော့ကမ္ဘာလောကသားတွေအားလုံးဆင်ခြင်နှလုံးသွင်းစရာစမ်းစစ်အဖြေထုတ်ခြင်းစရာအချက်တွေဟာအများကြီးပဲရှိနေတယ်လို့ကျွန်တော်ခံယူမိပါတယ်ဒါကြောင့်မို့လို့ကျွန်တော်ယင်တဲ့မှာလှုပ်ရှားရခြင်းပါဟုတ်ပါတယ်မိတ်ဆွေတို့အနန္တတကုရှင်အဖဖျားသခင်ရဲ့ကြောက်မဲ့ဖွယ်စီရင်ခြင်းဆိုတာကိုကျွန်တော်တို့ဘယ်လို့မှမငင်းနိုင်အောင်တစ်ဖက်ကနားလေနိုင်တယ်လို့ခန်းစားထီတွေ့နိုင်တယ်လို့သူ့ရဲ့နူးညံ့သိမ်မွေ့သောသဘောသဘာဝကိုပါဒီနှုတ်ကပတ်တော်ရဲ့အထုံးအဖွဲ့ဟာကျွန်တော်တို့ကိုထီတွေ့ခန်းစားရစေတယ်လို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်သင်တို့ကိုအဲဂုတ်ထုပြည်မှနှုတ်ယူ၍အာမောရိပြည်ကိုဝင်စားစေခြင်းဟာအနှစ်40ပတ်လုံးတော၌ပို့ဆောင်ပြီသင်တို့သားအချို့ကိုပရောဖက်အရာလူလင်အချို့ကိုနာဇရီလူအရာ၌ငါခံထားပြီ။အိုဣသရီလအမျိုးသားတို့ဤစကားမှန်သည်မဟုတ်လောဟုထာဝရဘုရားမိတော်မူ၏တဲ့။အလွန်ကောင်းတဲ့အထုံးအဖွဲ့ပဲဖြစ်ပါတယ်မိတ်ဆွေတို့။ဒီအပိုင်းကလေးမှာဟေရှာယအနာဂတ်ကျမ်းအခန်းကြီး1ကိုကျွန်တော်သွားပြီးတော့အောက်မေ့မိပါတယ်။အဲ့ဒီဟေရှာယအနာဂတ်ကျမ်းအခန်းကြီး1မှာတုန်းကဆိုရင်လေသူ့ရဲ့လက်တော်အောက်မှာတုတ်တုတ်တောင်မှမလှုပ်နိုင်တဲ့လူအဖွဲ့အစည်းကြီးကိုသူဖြောင်းဖြောင်းဖြပြပြောခဲ့တဲ့အသံတော်ညင်ညင်ညံ့ညံ့ဖိတ်ခေါ်ခဲ့တဲ့အသံတော်တွေကိုအများကြီးသတိရလောက်ဖွယ်ဖြစ်ပါတယ်။ထာဝရဘုရားမိန့်တော်မူသည်ဖြစ်၍"အိုးကောင်းကင်ကြားလော့။အိုးမြေကြီးနားထောင်လော့။မိန့်တော်မူချက်ဟူမူကားငါကြွေးမွေးပြုစုသောသားသမီးတို့သည်ငါ့ကိုပုံကန်ကြပြီ။နွားတော်လည်းမိမိအရှင်ကိုသီး၏။မြဲတော်လည်းမိမိသခင်၏မြဲဆောင်ကိုသီး၏။ဣသရေလအမျိုးသားတို့မူကားငါ့ကိုမသိကြ။ငါ၏လူမျိုးမူကားမစင်ကျင်တတ်ပါတကား။မိတ်ဆွေအပေါင်းတို့လူသားတို့ရဲ့အပြစ်ကိုကောင်းကင်မြေကြီးရဲ့ရှေ့မှာတက်သေးတည်ပြီးဖော်ပြပေးတဲ့အဖဖျားသခင်ဟာလေအဲ့ဒီလူအဖွဲအစည်းကိုအပြစ်မှဖြေလွတ်ဖြေရှင်းနိုင်ဖို့ရန်အတွက်သူကိုယ်တော်တိုင်ယူရစွာနဲ့ဖိတ်ခေါ်ခဲ့တယ်။ကျင်နာသိမ်မွေ့စွာနဲ့ပြင်းရင်ပြုတ်ခဲ့တယ်ဆရာကိုဆက်လက်ပြီးတော့တွေးနိုင်ပါသေးတယ်။ကိုကိုကိုစေကြောကြလော့။ကိုကိုကိုစင်ကြယ်စီကြလော့။သင်တို့ဒုစရိုက်များကိုငါမျက်မှောက်မှပယ်ရှားကြလော့။မကောင်းသောအကျင့်ကိုဖြတ်ကြလော့။ကောင်းသောအကျင့်ကိုကျင့်အံ့သောငါသင်ကြလော့တရားသဖြင့်ပြုခြင်းငါရှာကြံကြလော့ကောက်သောအရာကိုဖြောင့်စေကြလော့မိဘမရှိသောသူတို့အဖို့တရားစီရင်ကြလော့မုတ်ဆိုးမတို့၏အမှုကိုစောင့်ကြလော့ထာဝရဘုရားမိန့်တော်မူသည်ကားလာကြတရားစီရင်ကြကုန်အံ့သင်တို့အပြစ်သည်ဏီသောအစင်ရှိတော်လေမိုးပွင့်ကဲ့သို့ဖြူလိမ့်မည်ဂရိပါဏီနှင့်အမျှဏီတော်လေသိုးမွေးကဲ့သို့ဖြစ်လိမ့်မည်တင်တို့သည်ကြည်ညိုနားထောင်ဖြင့်မြေအသီးအနှံကိုစားရကြလိမ့်မည်သို့မဟုတ်ညင်းဆန်ပုန်ကန့်လျင်ဓာလက်နှစ်ဖြင့်ဆုံးရကြလိမ့်မည်ဟုထာဝရဘုရား၏နှုတ်တော်တည်းအမိန့်တော်ရှိ၏မိတ်ဆွေအပေါင်းတို့မိတ်ဆွေတို့အနေနဲ့ဒီအကြောင်းကလေးတွေကိုဟေရှာယအနာဂတ်ကျမ်းအခန်းကြီး1ထဲမှာရှာဖွေလေ့လာကြည့်ကြပါလို့ကျွန်တော်မြစ်တရရက်ခံခြင်းပါတယ်အခုအာမုတ်အနာဂတ်မှတဆင့်ကြားရပြန်သောအသံတော်နဲ့သဘောတရားချင်းတူပါတယ်အဖရဲ့မေတ္တာတော့အခြေခံသဘောအရာအသွင်ချင်းတူညီနေတယ်ဆိုတာကိုမိษွေတို့မလွဲမသွေခံစားကြရမှာပါသောတရှင်မိษွေအပေါင်းတို့လူမျိုးတော်ဣသရီလာဆရာဟာတလောက်အထိအဖဖျားသခင်နဲ့ထိဆက်ခွင့်နိကတ်စွာအသက်ရှင်သန်ခွင့်ဂုံတရအမျိုးမျိုးနဲ့ထုံမှွန်ပြီးတော့ကြီးမြတ်စွာသောလူအခွင့်အရေးအမျိုးမျိုးတို့ကိုခံယူခွင့်ရရှိခဲ့ပါတော့လေအပြည့်အစိုးအညောက်အစဉ်ထွက်တယ်။အဖဖျားသခင်အလိုတော်ကိုထောင်ထားခြားနာဆန့်ကျင်ကြတယ်။ဖျားသခင်အလိုတော်နဲ့အကြံအစီတော်အလုံးစုံတို့ကိုသူတို့ရဲ့အပြစ်သမိုင်းဟာအမြဲခြေဖြောက်ပြစ်နေကြဖြစ်တယ်ဆိုတဲ့သဘောတရားကိုကျွန်တော်နားလည်ခံစားထိတွေ့နိုင်ပါ रे ။အာမုတ်အနာဂတ်ကျမ်းအခန်းကြီး1အငယ်7မှ16အဆုံးအထိသင်တို့အမူကားနာဇရီလူတောက်ဖို့စပြည့်ရီကိုပေးကြပြီ။ပရောဖက်တို့ကိုလည်းပရောဖက်ပြု၍မဟောကြားနှင့်ဟုမြစ်တားကြပြီ။ထိုကြောင့်လှဲသည်အပြည့်တင်သောကောက်လှိုင်းဤဖီစည်းခြင်းကိုခံရတကဲ့သို့တင်တို့ဤနေရာအရက်ကိုငါဖီစည်းမည်အပြည့်ကောင်းသောသူသည်ပြေးသောအခွင့်ကိုမရခွန်အားကြီးသောသူသည်မိမိခွန်အားကိုထုတ်ရသောအခွင့်မရှိရသူရဲသည်ကိုကိုမကယ်လွှတ်ရလေးကိုကင်သောသူသည်မရရလျင်မြန်သောခြေပေသူရဲသည်ကိုကိုမကယ်လွှတ်ရမြင်းစည်းသူရဲသည်လည်းကိုကိုမကယ်လွှတ်ရရဲရင်သောသူရဲသည်ထိုနေ့၌အဝတ်မပါဘဲပြေးသွားရလိမ့်မည်ဟုထာဝရဘုရားမိန့်တော်မူ၏အထက်ကနူးညံ့သိမ်မွေ့စွာထုတ်ပြန်လိုက်တဲ့မိကွန်းအတိုင်းမှန်လှပါက ိုတော်ပြုတော်မူသောအရာတို့သည်အလွန်ကောင်းမွန်ပါ၏လို့လူမျိုးတော်ဟာဖြေရမှာဖြစ်ပါလေ။ဒါပေမဲ့မေတ္တာဂရုဏာတော်နဲ့ထိုက်တန်လျော်ညီစွာဘယ်နေရာမှမှဒီဣတရေလလူအဖွဲ့အစည်းဟာပြန်လည်ပေးဆက်ခြင်းမပြုနိုင်ခဲ့ကြဘူး။ဒီအကြောင်းကိုကျွန်တော်တို့ဝန်းနေပွဲတွေ့ရပါလေ။နာဇရိလူလို့ခေါ်တဲ့ပြည့်ညတ်တော်ကာလကသန့်ရှင်းသူတွေကိုမသန့်ရှင်းအောင်ဝိုင်းလုပ်ကြတယ်။ပရောဖက်လူဆိုတဲ့ဖျားသခင်လူအစ်စ်အမှန်တွေကိုလက်မခံကြဘူးဟုတ်ပါတယ်နာဇရီလူစစ်စစ်ဖြစ်တဲ့ရှန်ဆုံရဲ့ဖောက်ပြန်မှုဆိုတာဟာလူမျိုးတော်ရဲ့ဖောက်ပြန်ခြင်းကိုရောင်ပြန်ဟပ်ဖော်ပြပေးခဲ့တယ်လို့အဆက်ဆက်သောပရောဖက်အစ်စ်အမှန်တို့ကိုရန်လုတ်ခဲ့ကြတယ်ဆိုတဲ့လူမျိုးတော်ရဲ့သမိုင်းသက်သေတွေဟာအများကြီးဖြစ်ခဲ့ပါပြီဒီအဖြစ်သူစိတ်လုံးစုံတို့အတွက်အခြားပတ်ဝန်းကျင်နိုင်ငံများနဲ့အတူဣတရေလလူမျိုးတော်ဟာဖြင့်မကြခင်အချိန်မှမုတ်ချပေးဆက်ရတော့မှအသေးအချာဖြစ်တဲ့အကြောင်းအာမုတ်ရှင်းလင်းပြသစွာအနာဂတ်ပြလိုက်ပါ रे
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါ रे နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကအာမုတ်အနာဂတ်ကျမ်းအခန်းကြီး3အခန်းငယ်1ကနေအခန်းငယ်8အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါ रे